အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့ဒီနောက်တက်လာမဲ့အစိုးရကြရဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အပါအဝင်တိုင်းပြည်ရဲ့ဥပဒေစိုးမိုးရေးကိုဒီတိုင်းရင်းသားတွေနဲ့အတူလက်တွဲပြီးတော့လှုပ်ဆောင်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒီနေ့နေပြီးတော့စီမင်းရိတ်တာဝဲမှာဒေါက်ဆန်းစုကြည်ကဒီတည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တွေကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေနဲ့တနားရီကြောကြာတွေ့ဆုံပြီးတော့ဒီလက်တလောတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေအပါအဝင်တိုင်းရင်းသားဒေသတွေရဲ့လူဝဲချက်တွေကိုအဓိကထားဆွေးနွေးသွားခဲ့ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါရှင်။
ယူကော့ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာဒုတိယအကြိမ်မြောက်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာရှိတဲ့တိုင်းရင်းသားကုသလရေကိုဖိတ်ခေါ်ပြီးနေပြည်တော်စီပင်ရိတ်တာဝန်မှာဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။နောက်တက်လာမယ့်စုဝတ်တက်လက်ထက်ကြရင်တနိုင်ငံလုံးအဖြစ်ခက်ရစေးရေးနဲ့တိုင်းရင်းသားများတန်းတူညီမျှရေးကိုပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ပါမယ်လို့ဒေါက်ဆန်းစုကြည်ကအတိအကထားတိုက်တွန်းပြောဆိုသွားခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဒေါက်တာစောမြင့်မောင်ကအခုလိုပြောပါတယ်။
ဒီကတွေ့တာတော့ဘွားတို့တိုင်းရင်းသားတွေနဲ့ cooperative ဖြစ်ချင်တယ်ပေါ့နော် cooperative ဖြစ်ချင်တယ် national reconciliation နဲ့နောက်ပြီးတော့ federalism ပေါ့နော်အဓိကအဲ့ဒါကိုထားပြီးပြောတာပါပဲ federal state ကိုတို့ထူထောင်မယ်ဆိုတာအဲ့တော့တိုင်းရင်းသားတွေလည်းသဘောကျပါတယ်။ကျန်တာတော့သူတို့ပြည်နယ်တွေရဲ့ issue တွေဆိုတော့ဘွားပညာရေးကျန်းမာရေးတွေနှိမ့်ကြတာတွေတောင်မမဟိုဖြစ်တာတွေမင့်မထားဘူးပေါ့အဓိကတော့အော်တော့ဆန်းစုကြည်ကတော့သူကျွန်တော်တို့ရဲ့မူဝါဒတိုင်း manifesto မှာရေးထားတဲ့အတိုင်းပါပဲ federal ပေါ့နော်စစ်မှန်တဲ့ဘယ်လိုစနစ်ကိုထူထောင်မယ်ဆိုတာကသူကတရားဝင်ပေါ့နော်အရင်တုန်းကတည်းကကွာတာရဲ့စီးပီးသားပဲလေ။နောက်ပြတော့ဒီတိုင်းနာရီဘက်ကတော့ Federal နဲ့ Peace ကိုလုပ်ပြပါဖို့တော့အစားစုကြီးကပြောကြတာပါ။အတိကတော့ Federalism ကိုပြောပါလေ။
တန်တာပါတီတခုဖြစ်တဲ့တအောင်ပလောင်မျိုးသားပါတီကတော့ဒီရပိုင်းရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေရတဲ့အတွက်ကြောင့်နောက်အစိုးရအသစ်လက်ထက်ကြရင်ငြိမ်းချမ်းရေးကိုအတိအကထားလှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့ဒီပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမိုင်းဝင်းထုကပြောပါတယ်
။ဒီကတော့ကျွန်တော်တို့ဒီမှာဖြစ်နေတဲ့ဒီလက်နက်ကပြည်ပခတ်တွေပေါ့ငြိမ်းချမ်းရေးကိစ္စရယ်ပြီးတော့မှကျွန်တော်တို့ဒီတောင်ပေါ်တွေထဲမှာရှိတဲ့အဲတောင်ပေါ်သားတွေကိုလည်းအဲဖွံ့ဖြိုးကိစ္စတွေလှုပ်တိုက်ခါမှာမိမထားဘူးဆိုတဲ့ကိစ္စမျိုးတွေကျွန်တော်တို့ကြိုးစားဆွေးနွေးကြတာရှိပါတယ်
။ NGO အစိုးရအသစ်လက်ထက်မှာတိုင်းရင်းသားတွေနဲ့အတူလက်တွဲလှုပ်ဆောင်သွားပြီးတိုင်းရင်းသားတွေဘက်ကလည်းပြည်ထောင်စုအတွက်အဓိကထားလှုပ်ဆောင်သွားဖို့ဒေါက်ဆန်းစုကြည်ကဒီကနေ့မှတိုက်တွန်းခဲ့ပါတယ်။ရခိုင်မျိုးသားပါတီရဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မထုမေကတော့တိုင်းရင်းသားများတန်းတူညီမျှရရှိဖို့အတွက်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့အရေးလှုပ်ဆောင်သွားမယ်အကြောင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်
။ပြည်ထောင်စုကိုသွားတဲ့အခါမှာတိုင်းရင်းသားအလုံးရပိုင်ခွင့်ဖြစ်တဲ့ကျွန်တော်တို့ဒီတန်းတူညီမျှရေးကိုတွားတဲ့အခါမှာဒီဖွဲ့စည်းပုံကိုယ်တိုင်ကိုကနေပြီးတော့ဒီ Federal ဖွဲ့စည်းပုံဖြစ်မှတာလည်းဒီတရားဥပဒေအရကျွန်တော်တို့တိုင်းရင်းသားများကိုအကောက်အွယ်ပေးနိုင်မှာဖြစ်တယ်လို့အဲဒါကြောင့်လို့အခုတက်လာကြတဲ့တိုင်းရင်းသားကိုယ်စားလှယ်များပါဝင် NLD လူတော်မအကုန်လုံးကလည်းတိုင်းရင်းသားများလိုလာတဲ့ Federal Constitution ကိုမမလာဖို့တိုက်တွန်းခြင်းနဲ့ဆိုပြီးပြောခဲ့
2012ကြာပြည့်ရွေးကောက်ပွဲမှာလွှတ်တော်တွင်ဝင်ရောက်ခဲ့ပြီးတဲ့နောက် NLD ပါတီဟာတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့အခုလိုမျိုးတွဲဆုံတာမျိုးရှိပေမလို့ဒုတိယအကြိမ်မြောက်လွှတ်တော်တက်တမ်းမှာတော့ဒါဟာပထမဆုံးအကြိမ်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွဲဆုံတာလည်းဖြစ်ပါတယ်။ဒီတစ်ခေါက်လွှတ်တော်တက်တမ်းမှာ NLD ပါတီကအများစုအနိုင်ရထားတာကြောင့်အခုလိုမျိုးတွဲဆုံမှုဟာအကောင့်ဘက်ကိုဦးတည်တဲ့အပြောင်းအလဲမျိုးဖြစ်လာနိုင်တယ်လို့ဦးမိုင်းဝင်းထုကပြောပါတယ်။
ကျွန်တော်ဒီမှာလည်းဒါ positive change ကိုအများကြီးတည်သွားစေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီမှာတော့ကျွန်တော်တို့ကသူတို့ပုံမှာယုံကြည်မှုတွေပို့ပြီးတော့ရှိလာမယ်။သူတို့ဒီသူတို့ဖွဲ့စည်းလာမယ်အစိုးရအဲ့ဒီမှာကျွန်တော်တို့ဒီတိုင်းသားပါတီတွေအနေနဲ့ကနေပြီးတော့မှဒီငြိမ်းချမ်းရေးစတွေကိုပူပေါင်းလှုပ်ဆောင်လာနိုင်မယ်ဆိုတဲ့အခမ်းအနားတွေပို့ပြီးတော့မှအားပေးလာအောင်လို့ပေါ့နော်။
ဒီကနေ့စီပင်ရိတ်တာဝန်ထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဒေါက်တာဆန်းစုကြည်အပါအဝင်ဗဟိုအလုံးမှုဆောင်ဖွဲ့တွေဟာတန်းသားကုစလေ300နီးပါးနဲ့တနအီကြော်ကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်တလောလွတ်တော်နှစ်ရက်ကနေတင်မြောက်မဲ့ဒုသမတာနှစ်ဦးအတွက်သတင်းတွေအမျိုးမျိုးထွက်နေပေမဲ့လို့ဒီကနေ့မှာဒီကိစ္စနဲ့ပတ်သက်လို့တစုံတရာဆွေးနွေးပြောဆိုခဲ့ခြင်းမရှိဘူးလို့ကုစလေတွေကပြောဆိုကြပါတယ်ခင်ဗျာ။